ပြီးခဲ့တဲ့သတင်းပတ်တော့ကြာနေတော့ကမြောက်ဦးမြို့နယ်အတွင်းမှာရခိုင်အေအေလက်နက်ကိုင်တပ်ကနေပြီးတော့ဖမ်းထားတဲ့အရက်သား30ကျော်ကိုစီစစ်နေတယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်။ဖမ်းဆီးခံရတဲ့အထက်မှာပါတဲ့မိသက်တပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်ရဲ့အဓိကကြားတဲ့အရန်အင်အားဖြင့်အေအေအဖွဲ့ကသဘောထားတယ်လို့ပြောပါတယ်။မြန်မာစစ်တပ်ဘက်ကလည်းအဖမ်းခံရသူတွေလွတ်မြောက်ရေးအတွက်အနေမြင့်ရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်မြောက်ဦးစစ်တွေကံလန်းကံကြီးကွေးမှတ်တိုင်မှတ်129နီးမှာဆွေပြည်သိခရီးသက်တင်ရင်နဲ့လိုက်ပါလာတဲ့မိသက်တပ်ဖွဲ့ဝင်19ဦးနဲ့ခရီးသက်10ဦးတို့ကိုအေရခိုင်လက်နက်ကိုင်ဖွဲ့ကနေပြီးခဲ့တဲ့တောက်ကြနေ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တာပါလက်ရှိဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုစီစစ်နေစေလို့အေပြောခွင့်ရခိုင်တုခါကခုလိုပြောပါတယ်
အဲ့ဒီဖန်စီထားတဲ့သူတွေကိုသူတို့ပြောသလိုမျိုးမိသားတကယ်ဆေးရလားဆိုတဲ့ဥစ္စာတကောတော့ကျွန်တော်တို့ဆက်ပြီးတော့စီစစ်နေတော့မှရှိသေးတယ်ဗ
ျဖန်စီထားတဲ့သူတွေထဲမှာမန္တလေးတိုင်းစီပင်ကြီးတင်တန်းကျောင်းကနေမြောက်ဦးကိုပြန်လာကြတဲ့မိသားတပ်ဖွဲ့ဝင်တွေပါဝင်နေတာကြောင့်စီစစ်နေစဲကာလအတွင်းကြိုတင်ပြောဆိုလို့မရကြောင်းခိုင်တုခကပြောပါတယ
်မိသားဆိုလို့ရှိရင်လည်းပဲနော်တကယ်မိသားဖြစ်နေရင်တော့မှမိသားဆိုတဲ့ဥစ္စာကဒါဒီစစ်တပ်ရဲ့ဒီရန်အင်အားတွေထေးကဒါအဓိကဟိုစိုက်ပိုင်းတွေလို့ပြောလို့ရတယ်ကိုတိုင်မကြခင်ကတော့မှသူတို့အဲ့ဒီမှာဒီအစည်းအဝေးလုပ်တာရှိသေးတယ်စစ်တပ်ရဲ့အဲ့ဒီမှာရေးရဲ့မိသားရဲ့အချင်းဦးစီးရဲ့ပေါ့နော်သူတို့ဒီဟိုအေးဟိုနေပြီးတော့ဟိုထိထိရရပူပေါင်းရှင်မုန်းမယ်ဆိုပြီးအဲ့လိုမျိုးအစည်းအဝေးတွေလုပ်တာရှိသေးတယ်စစ်တပ်ကအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကလည်းပဲဒီလိုအပ်တဲ့ဟိုစစ်ဆင်မှုတွေကတော့လုပ်ရမယ်ဗျပြီးတော့ဒီစစ်ဆင်ရေးဇုံထေးမှာဒီဝင်ရောက်လာတဲ့အဲ့ဒီမတင်ခါစီရလှုံ့ရှားသွားလာမှုတွေအားလုံးကိုတော့ဒါကျွန်တော်တို့ကတော့လုံခြုံရေးရစီစီရဖို့တောင်းလို့ရှိတယ်နော်လုံခြုံရေးရစစ်စစ်နေတဲ့ကာလမှာပါလို့မယ်ဆိုတော့ဥစ္စာတင်ပြရတာကိုကြိုးပြလို့မရသေးဘူးဗ
ျမိသားတင်တန်းစင်းလူငယ်18ဦးနဲ့ဒူမိသားဦးစီမှုသူတို့ဟာစစ်တွေကြောက်တော်တန်တွဲကွာဘူတီတောင်စတဲ့ရခိုင်ပြည်နယ်မြို့နယ်တီတီကဖြစ်ပြီးတော့ဇီးပင်ကြီးကနေတင်တန်းစင်းပြီးနေရတီတီကိုပြန်လာကြစဉ်အခုလိုဖမ်းဆီးခံခဲ့ရတာပါမိသားတပ်ဖွဲ့ဝင်တွေဟာတမတော်ရဲ့အရင်အားဖြစ်ကြောင်းအေအေဖွဲ့ရဲ့ပြောဆိုမှုအပေါ်မှာအနောက်ပိုင်းတန်းစစ်တမ်းနာချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ်
။အဲဒီမိသားတပ်ဖွဲ့ဝင်တွေဆိုတော့ဘာမှတမတော်အရင်အားတွေကဆောက်ပြော။တော့သူ့အောင်ကပြည်သူဆိုပြီးလုပ်နေတဲ့အဖွဲ့ကြီးတွေဒီကောင်လေးကြည့်တယ်။သူ့အောင်ဆောက်ပြော။
ဖန်စီထားတဲ့သူတွေထဲမှာမိတ္တတပ်ဖွဲ့ဝင်19ဦး၊အင်ရှာဝေါ်ကုမ္ပဏီဝန်ထမ်း10ဦးနဲ့ခရီးသည်ပေါင်း30ကျော်ပါဝင်နေတာပါ။အပြစ်မရှိတဲ့သူတွေပြန်လုပေးရဟာရုံချုပ်ရညွန်ကြားချက်ရလှုပ်ဆောင်သွားမယ်လို့ခိုင်တုခကဆက်ပြောပါတယ်
။အပြစ်မရှိတဲ့လူတွေကိုတော့ဒါနောက်ပိုင်းမှာတော့ဒါကျွန်တော်တို့အကောင်းဆုံးဆောင်ရွက်မှာပေါ့နော်။အဲ့တော့ကျွန်တော်တို့ရဲ့ဒီရုံချုပ်ကဆုံးဖြတ်ချက်နဲ့ပဲဆိုင်ပါတယ
်။အဖမ်းဆီးခံရတဲ့သူတွေပြန်လဲလွတ်မြောက်ရေးနဲ့နေမြေလုံခြုံရေးအတွက်သတ်မတော်ကနေနေမြေလုံခြုံရေးဆောင်ရွက်နေတယ်လို့အနောက်ပိုင်းတိုင်းစစ်တမ်းနာချုပ်ကဘူမူကြီးဝင်းစောဦးကပြောပါတယ်
။ဘာမှဆက်သွယ်နေရတယ်ဆက်ပြီးတော့မှနေမြေချင်းတင်းမှုလုပ်နေရမယ်ရှိရဒါပဲပြောလို့ရကျွန်တော်တို့ဘာမှမရဘူးကျွန်တော်တို့ကနေနေရှင်းရှင်းလုပ်နေရတ
ယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲဖြစ်စဉ်တွေတမတော်နဲ့ရခိုင်နဲ့နှက်ကန်အေဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်မတင်ကားသူတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနေ့ထိတမတော်ကနေတန်တရားနဲ့ဖမ်းဆီးစစ်ဆေးခံနေရတဲ့သူတွေညာနဲ့ချီရှိနေတယ်လို့ရခိုင်နဲ့နှက်ကန်အဖွဲ့ဘက်ကလည်းအစိုးရတမတော်လုပ်ငန်းနဲ့သက်ဆိုင်သူတွေကိုဖမ်းဆီးမှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ